ဒီသတင်းပါအင်္ဂလိပ်မက္ကစကန်ဒါမှာမြန်မာနိုင်ငံလောကမှာသုံးလုံးနေတဲ့ idiom အသုံးတချို့ကိုတင်ပြပေးမှာမို့ပထမဦးဆုံ
း to get under someone's skin
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက to get get under to get under ကအောက်ကိုရောက်စီတာ someone apostrophe s someone's ကလူတူတယောက်ရဲ့SKIN skin ကအရေးပြဆိုတော့စကားလုံးထုံရဲ့ဓာတ်ရိုက်အသေးပဲကလူတူတယောက်ရဲ့အရေးပြအောက်ကိုရောက်သွားတာဖြစ်ပါလေလူတူအနေနဲ့သူ့အသားကိုအကောင်ကောင်ကလာကိုက်လို့နာသွားမယ်ရမယ်စသဖြင့်ခံစားချက်တွေကိုရှိမှမို့အဲ့ဒီလူအနေနဲ့စိတ်တူမိမှာတော့အမှန်ပါပဲ idiom ဆိုတဲ့တော့ right အသေးပဲကလည်းဒီသဘောပါပဲ to get under your skin ဆိုရင်တခုခုကြောင့်လူတူဦးကိုစိတ်တိုးစေတာခံရခက်စေတာစိတ်ထဲမကြေမချမ်းဖြစ်စေတာကိုဆလိုတာဖြစ်ပါလေအမေရိကန်သတင်းမီဒီယာနဲ့သမ္မတဒေါ်နယ်ထရမ့်တို့မတည့်ကြတာကတော့အများအသိပဲဖြစ်ပါလေသတင်းမီဒီယာတွေကသမ္မတထရမ့်အကြောင်းကိုရေးသားထောက်ပြကြရမှာအများအားဖြင့်ကသူ့ကိုဝေဖန်တာတွေဖြစ်တဲ့အတွက်ကြောင့်လေမကြာခဏသမ္မတထရမ့်အနေနဲ့စိတ်တိုးပြီးတုံ့ပြန်လေးရှိတာဖြစ်ပါလေဒါပေမဲ့လို့သူခံရခက်ဆုံးရေးခံရတဲ့သတင်းတစ်ခုကတော့သူ့ကိုအင်ဂျူရောအရာရှိချုပ်ဂျွန်ကယ်လီကထိန်းချုပ်နေတယ်ဆိုတဲ့သတင်းကသူ့သိက္ခာကိုထိခိုက်စေတယ်ဆိုပြီးတော့သူ့ကိုစိတ်အတူဆုံးဖြစ်တယ်လို့ Washington Post စင်စာကြီးကထောက်ပြခဲ့ရမှာ The media narrative that really get under Trump's skin လို့ရေးသားခဲ့ကြတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကိုပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
Jane's nagging really got under her husband's skin.
Jane ကအမြဲပဲပူညာပူညာလုပ်တဲ့အတွက်ဒါဟာသူ့ခင်မုန်းကိုတကယ်ပဲစိတ်တူစေတယ်လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ Jane's nagging really got under her husband's skin.
ခုဆက်လက်တင်ပြပေးမှာကတော့
throw in the towel.
ဖြစ်ပါတယ်။စာလုံးပေါင်းက throw in throw in ကအထဲကိုပြည့်စုံလိုက်တာ the towel the towel ကမျက်နှာသုတ်ပွားဆိုတော့စုစုထုံရဲ့ဓာတ်ရိုက်အသေးပဲကတော့မျက်နှာသုတ်ပွားကိုပြည့်စုံလိုက်တာဖြစ်ပါလေဒီအုံကလက်ဝေထိုးဘက်ကနေဆင်းသက်လာတာပါလက်ဝေထိုးသမားရဲ့နှီးပြအနေနဲ့သူ့ရဲ့လက်ဝေသမားကပြိုင်ဘက်ရဲ့ထိမိတဲ့လက်သီးလုံးတွေကိုဇက်တိုက်မိနေလို့အလူးလဲခံနေရပြီးဆက်မထိုးနိုင်တော့ဘူးလို့ယူဆရင်အဲ့ဒီသူ့ရဲ့နှီးပြကမျက်နှာသူ့ဘဝကိုအောက်ပြစ်ချပြလိုက်ပြီးအရှုံးပေးတဲ့လက္ခဏာကိုပြတဲ့ဒလိကနေဆင်းသက်လာတာဖြစ်ပါတယ်။ idiom ဆိုတဲ့ to white ဒီဘေကနေ့စဉ်ဘဝမှာနိုင်ဖို့အောင်မြင်ဖို့အခြေအနေမရှိလို့လက်မြောက်ရှုံးပေးပြီးဆက်မလုပ်ချင်တော့ဘူးဆိုရင်ဒီ idiom ကိုရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီသုံးကို Obama care လို့ခေါ်တဲ့ဈေးနှုန်းသက်တာတဲ့ကျန်းမာရေးပြုစုဆောင်ရှောက်မှုအစီအစဉ်ကိုသမ္မတထရမ့်ကသူရွေးကောက်ပွဲမဲဆွယ်လှုပ်ရှားစဉ်ဂရီပေးခဲ့တဲ့အတိုင်းအစားထိုးဖို့ဒါမှမဟုတ်ပြင်ဆင်ဖို့ကြိုးပမ်းပေးခဲ့သူကတော့ Republican အမတ်တူပဲဖြစ်ပါတယ်။ဒါပေမဲ့လို့လည်းပြည်သူတွေရဲ့ကန့်ကွက်မှုတွေကများတဲ့အတွက်ကြောင့်လည်း Democrat ရော Republican အမတ်တို့ကပါဒါကိုလက်မခံနိုင်ပဲရှိခဲ့ရကအခုအချိန်ထိခဲလီသမ ्या သိရကြဆိုသလိုမအောင်မြင်တဲ့အခြေအနေမှာရောက်နေတဲ့အတွက်ကြောင့်လည်းအလျှော့ပေးလိုက်ပြီးဆိုတဲ့အနေအထားမျိုးမှာရှိနေတာဖြစ်ပါတယ်။ဒါကြောင့်လည်းအထင်ကြီးရသတင်းစာကြီးဖြစ်တဲ့ Washington Post စင်္ကာကြီးက Are Trump and Republicans finally throwing the towel on Obamacare လို့ကောင်းကြီးတပ်ပြီးမေးခွန်းထုတ်ခဲ့တာဖြစ်ပါလေ။ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ Ethnic leaders should not throw in the towel in their efforts for peace in Myanmar.
တိုင်းဒေသခေါင်းဆောင်တွေအနေနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးကိုရရှိဖို့ကြိုးပမ်းရမှာလက်လျှော့အရှုံးမပေးသင့်ဘူးလို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Ethnic leaders should not throw in the towel in their efforts for peace in Myanmar.
ခုနောက်ဆုံးတင်ပြပေးမှာကတော့
to ride out something.
ဖြစ်ပါတယ်။စာလုံးပေါင်းက TO2RIDE ride to ride ကစီးတာ OUD out ကအပြင်ပဲSOMETHING something ကတခုခုဆိုတော့စကားထုံရဲ့လုံးောက်ဒီပဲကတော့တခုခုကိုအပြင်ဘက်ကိုရောက်အောင်စီးတာဖြစ်ပါတယ်ဒီအုံကပြင်နေပြမှာတင်မောတွေနေတဲ့မုန်တိုင်းတွေတွေ့တဲ့အခါ မုန်တိုင်းတံကိုအောင်မြင်စွာဖြတ်ကျော်နိုင်ခဲ့တဲ့ဖြစ်ရပ်ကနေဆင်းသက်လာတာဖြစ်ပါလေ idiom ဆိုတဲ့သွားအသေးပဲကလည်းတိတ်မကွာလှပါဘူးပြဿနာအခက်ခဲအန်ဒီယေကိုတတိရှိရှိရင်ဆိုင်ကြော်ဖြတ်ဖို့ကြိုးပမ်းတာကိုဆလိုတာဖြစ်ပါလေဒီသုံးကိုမုန်တိုင်းအဆင့်၄ရှိတဲ့ Hurricane Irma ဟာပြီးခဲ့တဲ့သတင်းပတ်က Florida ပြည်နယ်ကိုဝင်တိုက်ဖို့ပြင်ဆင်ရမှာတက်ဆိုင်ကအာနာပိုင်းတွေကမုန်တိုင်းလန်းတင့်နေတဲ့မြို့တွေကလူတွေကိုဖိကင်ရကိုရွှေပြောင်းခုံလုံဖို့ညှဉ်းကြားချက်ထုတ်ခဲ့ပေးမယ်လို့လဲလိုက်နာတဲ့လူတွေရှိတယ်လို့မလိုက်နာတဲ့လူတွေလည်းရှိခဲ့ပါတယ်။တချို့တွေကတော့ရေအစာတောက်စသဖြင့်တို့ကိုစုပြီးမုန်တိုင်းတံကိုကြံ့ကြံ့ခံကြမယ်လို့ဆုံးဖြတ်ခဲ့တဲ့အိမ်ပိုင်ရှင်တွေလည်းရှိကြပါတယ်။ဒါကြောင့်လည်းသတင်းမီဒီယာတွေက Homeowners prepare to ride out storm လို့ရေးသားခဲ့ကြတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George ကပေးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ။
There was a big storm, but the ship luckily righted out.
မုန်တိုင်းကြီးနဲ့ရင်ဆိုင်ရပြီမဲ့လို့လေသင်းမောကတော့ကံအားလျော်စွာဘေးမတည်ရမခအန်ဒီယေဘေးကလွတ်ခဲ့တယ်လို့ဒီပေရပါတယ်။ဥမာဦးနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ There was a big storm, but the ship luckily righted out.
ဒီတင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
to get under someone's skin.Throw in the towel to ride out something.
တို့ဖြစ်ကြပါလေ။နောက်တရင်ပါခုလိုချိန်မျိုးမှလေ။နောက်ထပ် idiom အသုံးတွေကိုဆက်လက်ကြင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။